သမရရဲ့လုံပိုင်ခွင့်တွေကိုလျှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဥပဒေကြမ်းကော်မတီမှသာထည့်သွင်းဆွေးနွေးဖို့ဥပဒေကြမ်းကော်မတီတာဝန်ရှိသူတွေကဒီကနေ့ပဲလွှတ်တော်မှာတင်ပြလိုက်ပါတယ်။တမတော်သားကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တရားကျော်ရဲ့ထောက်ခံမှုနဲ့အတိုက်ခံပြီးခိုင်ချိုးပါတီကတင်သွင်းခဲ့တဲ့ဒီအဆိုပြုချက်နဲ့ပတ်သက်လို့လွှတ်တော်တွေကနောက်ဆုံးအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်မတ်မေခပြောပြပေးပါဦးရှင်။
သမရရဲ့လုံပိုင်ခွင့်တွေလျှော့ချမဲ့ပုံမှန်လေးခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ကျိုးပါတီရဲ့အဆိုပြုချက်ကိုပြောင်းစုလွတ်တော်ဥပဒေကြမ်းပူးပေါင်းကော်မတီကဆွေးနွေးဆုံးဖြတ်ခဲ့ပြီးတဲ့နောက်လွတ်တော်ကအဆုံးဖြတ်ပေးဖို့တင်ပြလိုက်တာပါပြည်ခိုင်ကျိုးပါတီရဲ့မိထီလာမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာမောင်တင်းကမေလာကုန်ကန်ကြီးမှာတင်သွင်းခဲ့တဲ့အဆိုပြုချက်နဲ့ပတ်သက်လို့ပြောင်းစုလွတ်တော်ဥပဒေကြမ်းကော်မတီနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရရဲ့အတွင်းရေးမှူးဖြစ်တဲ့ဒေါက်တာမြတ်ညန္နာဆိုးကလွတ်တော်မှာအခုလိုတင်ပြခဲ့တာဖြစ်ပါတယ်
။အဲဒါကြီးညာပူးပေါင်းကော်မတီရဲ့သဘောထားမှတ်ချက်ကိုတင်ပြပါမယ်။ဒေါက်တာမောင်တင်းမိတ္တလာမင်းဆန္ဒနဲ့အပါအဝင်ပြောင်းစုလွတ်တော်ကိုယ်စားလှယ်15ဦးကတင်သွင်းလာတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုပြောင်စုသမရမြန်မာနိုင်ငံတော်ဗဟိဗုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဆက်လက်ဆောင်ရွက်မြက်ဥပဒေမူကြမ်းရေးဆွဲရေးလုပ်ငန်းစဉ်များတွင်တပေါင်းနှင့်ထည့်သွင်းစီစစ်ဆောင်ရွက်တင်ပါတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ပူးပေါင်းကော်မတီရဲ့အစီအစဉ်စာကိုစွတ်တော်ကအဆုံးဖြတ်ပြုအတည်ပြုပေးနိုင်ပါရန်ရည်စားစွာတင်ပြပါရယ
်ဒီဥပဒေချမ်းမှာတော့နိုင်ငံတော်သမရအနေနဲ့ပုံမှန်248ကရာဝန်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ညှိနှိုင်းတာဝန်ရမယ်ဆိုရယ်စာသားထည့်သွင်းဖို့ပုံမှန်264အရာတာဝန်မကျေပြွန်တဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေဝန်ကြီးတွေကိုယာယီကနေနှုတ်ထက်ဖို့ညွှန်ကြားရမှာဖွဲ့စည်းပုံကိုထိမ့်သိမ်းကာကွယ်စောင့်ရှောက်ဖို့ပြတ်ကွက်ချင်းဆိုတဲ့စာသားတွေထည့်သွင်းဖို့တွေပါဝင်ပါတယ်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်တာနဲ့ဆိုင်တဲ့ပုံမှန်261ပြင်ဆင်ရေးအခြေခံဥပဒေပုံမှန် 322 ပါဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့လုတ်ပိုင်ခွင့်ကိစ္စတွေလည်းထည့်သွင်းထားတာပါ။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်းတီဟာကျော်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကိစ္စတွေဟာအတူတကွပူးပေါင်းဆောင်ရွက်မှသာအောင်မြင်နိုင်မယ်လို့ပြောပါတယ
်။ပထမအချက်ကတော့ဒီကျန်းမာရေးရတင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြင်တဲ့ကိစ္စရက်ကကျွန်တော်တို့ဒီဘာမှမတိရပါဘူး။တို့ရဲ့အတင်းနဲ့ပုံမှာကျွန်တော်တို့အနေနဲ့လောလောဆယ်တော့ဒီပါမပြောချင်တဲ့ရှိသေးပါဘူး။နောက်တစ်ချက်ကဒုတိယချက်ဖြစ်တဲ့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကဒီတစ်ခုတည်းတော့ပြင်လာနေတော့တစ်ခါကပြင်လာနေဒါတွေကချိန်ဆပြီးပြီးလောက်ဆောင်ဖို့တော့လိုအပ်ပါတယ်။တကယ်လို့တစ်ခုနဲ့တစ်ခုကချိန်ဆမပြီးပဲရှေ့နောက်မနေညွှန်ရင်လည်းဒီလုံးလုံးအဆင်မပြေနိုင်ပါဘူးခင်ဗျာ။ဒါကြောင့်မလို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လုပ်ငန်းရှင်ကကြတော့အားလုံးသဘောတူညီတဲ့အားလုံးရဲ့စိတ်ဆန္ဒနဲ့အညီဒီဆောင်ရတဲ့ကိစ္စရဲ့မျိုးကပို့ပြီးတော့မှဖြစ်နေချင်နေတာရှိနေတယ်လို့ဒါမြင်ပါတယ်ခင်ဗျာ
လွတ်တော်မှာတည်တံ့ဆွေးနွေးဖို့ပြည်ခိုင်ကျိုးပါတီကဒုတိယကြိမ်ထပ်မံတင်ပြတဲ့ဒီဥပဒေကြမ်းကိုတော့ပြီးခဲ့တဲ့မတ်လ15ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်ဥပဒေကြမ်းကော်မတီရဲ့တင်ပြချက်ကိုတော့မကြာခင်လွတ်တော်တွင်မှဆွေးနွေးဆုံးဖြတ်လိမ့်မယ်လို့လည်းညွှန်လင်းရပါတယ်ရှင်